ကချင်ပြည်နယ်ဖားကမြို့နယ်အတွင်းမကြသေးခင်ရက်ပိုင်းကဆက်လို့ကြောက်စိမ့်တူဖော်ရေးကုမ္ပဏီတွေကအင်အားအလုံးအရင်တုံးပြီးတော့တူဖော်ရေးလုပ်ငန်းတွေလှုပ်လာတဲ့အတွက်ဒေသခံတွေဆန္ဒပြခဲ့ကြပါတယ်။ကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေကြောင့်မြေစာပုံပြီးပြီးတည်ဆုံမှုအပါအဝင်မတော်တဆတည်ဆုံမှုတွေဆက်တိုက်ဖြစ်လာပြီးနောက်ပိုင်းဒေသခံတွေကအခုလိုဆန္ဒပြလာကြတာပါ။ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကအသေးစိတ်တင်ပြထားပါတယ်ရှင်
။ကြောက်စိမ့်တူဖော်ရေးကုမ္ပဏီတွေကမြေစာတည်တဲ့ထရက်ကားကြီးတွေတုံးပြီးအခုရက်ပိုင်းအတွင်းမှာနေမအားညာမအားကြောက်စိမ့်တူဖော်ရေးတွေလုပ်နေကြတာပါ။ကြောက်စိမ့်တွင်းရှိရာမော်ရီနဲ့ရည်စာပုံနဲ့နေရာဂျားကရွာတွေကိုရန်နရာဆက်တွေနဲ့မြေတဲ့ထရက်ကားကြီးတွေဖြန့်မောင်းနေတာကြောင့်ဒေသခံတွေအတွက်ဆိုးကျိုးဖြစ်လာတဲ့အပေါ်ဖားကန်းမြို့နယ်လုံငင်းမြို့နယ်ကြားရွာတချို့မှာဒေသခံရွာသားအနည်းဆုံး40လောက်ဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ဖားကန်းမြို့ကန်ကိုဇော်မိုးထက်ကပြောပါတယ်
။ဒီကဖြစ်တဲ့အခါရွာတွေတဲ့24မိုင်သွားနေတော့ဒီနေတိုင်းညာတိုင်းနဲ့အဲ့လိုမျိုးသွားနေတော့ရွာတွေလမ်းကတော့မဖြတ်နိုင်ဆိုပြီးတော့သူကဌာနပို့ထုတ်တာပေါ့နော်။ဒီရွာလေးနဲ့တော့သွားပြန်အချင်းဒီတက်ကဒီဒီတက်24နာရီဖုန်နေနေနေနေရတယ်ကနောက်တစ်ချက်အေးဘောကမအေးရဘူးကွာအဲနောက်တစ်ခါဆိုက်ကျူတွေပြည်ပြီးတော့လူတွေပြည်ပြီးတော့အဲ့ဒါနေစဉ်နေရလို့ဖြစ်နေတာတမောလုံးတိုင်းတာပေါ့နော်သူအဲ့ဒီစီတော့ကနေတားတာပေါ့နော
်အခုလိုဆန္ဒပြတာကြောင့်လုံုံရေးယူပေးခဲ့ရတယ်လို့ဖားကန်းမြို့နယ်ရဲစခန်းတာဝန်ကြရဲရရှိတူက VOA ကိုပြောပါတယ
်ဟုတ်တယ်လုံကင်းတော့ဒီဖြစ်တာအဲ့တော့ကျွန်တော်ဒီလိုမှနေမှာတော့ပြီးတော့ဒီနေရင်းဆိုင်ကနေမှာတော့ပြီးတော့လည်းတော့ပြရတာ
ရေစာတဲတဲ့ကားတွေရွာတွေကိုဖျက်တမ်းခွင့်မပြုလူသတ်နေတဲ့ကြောက်စိန်တူဖော်ရေးကုမ္ပဏီတွေဖားကန်မြို့နယ်ကထွက်သွားစားတဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးဆန္ဒပြခဲ့ကြတယ်လို့ဆိုပါတယ်လုံငင်းမြို့နယ်အုပ်စုဝိုင်းတောင်ဂဒေရွာစားတဲ့ဒေသတွေမှာဆန္ဒပြခဲ့ကြတာပါဒေသခံတွေအခုလိုဆန္ဒပြရတဲ့အခြေအနေကိုသူ့အနေနဲ့ကိုချင်းစာနားလည်မိကြောင်းNLD ပါတီကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးခန့်ရတဲ့ဦးဒါရှိလာဆိုင်ကပြောပါတယ
်နိုင်ငံတော်အကျိုးတူဆိုတဲ့ကုမ္ပဏီတော်တော်များများဟာအဲဒီအဖွဲ့ကြီးပိုင်ပေါ့နော်အဲ့ဒီကုမ္ပဏီတော်တော်များများဟာအဲဒေတာခံတဲ့အကျိုးကိုအဲမကြည့်ရဲ့ကုမ္ပဏီကများတဲ့အတွက်ကြောင့်လို့နောက်ပြီးတော့သဘာဝပတ်ဝန်းကျင်ပြည့်စည်လူရင်းမှုအပိုင်းကလည်းတော်တော်လေးများတဲ့အနေအထားတွေပေါ်မှာပြည်သူလူထုကဆန္ဒပြတယ်လို့ဒါကျွန်တော်ကတော့ဒီလိုမြင်တယ်လေနော်
ကြောက်စိန်တူဖော်ရေးကုမ္ပဏီတွေအနေနဲ့2016မှာတက်လာမဲ့အစိုးရတဲ့လက်ထက်မတိုင်ခင်တူဖော်ရေးလုပ်ငန်းတွေကိုအလျင်းစလိုလုပ်မဲ့သဘောရှိတယ်လို့ကိုဇော်မိုးထက်ကသုံးသပ်ပါတယ်
။ဒီ2010စတဲ့တည်းကဟိုအဲ့ဒီလက်ရှိအစိုးရတက်မှာအကုန်ပြူးပါလေ။ဟိုရတော့ပြူးမှာပြအကုန်ပြူးမယ်ဆိုတာဒီချင်းတော်ချင်းမာတဲ့တို့နောက်ွယ်ကမိလင်းရေးဖွဲ့စည်းတွေပါမယ်။နောက်တစ်ခုကဒီခရိုနီအုပ်စုရှိမယ်။အဲနောက်တစ်ခုကကြတော့ဒီစစ်ဘုဆိုတိုင်ဝမ်နေနဲ့ပတ်သက်တဲ့ကုမ္ပဏီရှိမယ်အဲနောက်မှာဒါတွေပဲရှိတာ
ရာကျော်တဲ့ကြောက်စိန်တူဖော်ရေးကုမ္ပဏီတွေထဲမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အပြည့်ရဲ့ငင်းငင်းရင်ယူထားတဲ့အဖွဲ့တွေပါဝင်ပြီး NDAK ဥစကုံတရင်ရဲ့ကချင်အဖွဲ့ KDN ဥမထုနော်ရဲ့အဖွဲ့နဲ့ပိုးလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ PLA PNO အဖွဲ့တွေနဲ့ UWS ဝါတက်ဖွဲ့ရဲ့ရာဇဌာနေမြမတကောင်းစတဲ့ကုမ္ပဏီတွေကကြောက်စိမ့်တူဖော်နေကြပြီးဒေသခံတွေအကျိုးကိုဘာမှလွတ်ဆောင်ပေးခြင်းမရှိဘူးလို့ဦးဒါစီလာဆိုင်ကပြောပါတယ်။အဲ့ဒီကုမ္ပဏီတွေဟာပွင့်လင်းမြင်သာမှုရှိရှိလွတ်ဆောင်မဲ့နောင်တက်လာမဲ့ NLD အစိုးရလက်ထက်မတိုင်ခင်မှာအခုလိုအလင်းစလိုလုပ်နေကြတာလို့ဦးဒါစီလာဆိုင်ကသုံးသပ်ပါတယ်
။တို့ဒီအများပြည်သူလူထုကဒီထောက်ခံတဲ့အစိုးရတေးတရကဒီမကြခင်မှာပေါ့နော်ဒီ3-5လအစောတွင်းမှာပေါ်ပေါက်လာတော့မယ်ဆိုတဲ့အချိန်မှာတို့အနေနဲ့ဒီလိုပြည်သူလူထုဘက်ကနေရပ်တည်တဲ့အစိုးရပေါ်ပေါက်ခင်ရင်ဒီလုပ်ငန်းတွေကိုတို့ကောင်းကောင်းမွန်မွန်လုပ်ခွင့်ရတော့မှာမဟုတ်ဘူးဆိုတဲ့အတွင်းနဲ့အခုလက်ရှိကာလမှာတို့ဒီမကြတော့တဲ့ကာလ3-4လအစောတွင်းမှာပေါ့နော်လက်ငုပ်လက်ကြံလေးတွေကိုအပြည့်ပြတ်တို့အနေနဲ့လှုပ်ဆောင်ခြင်းနဲ့အနေထားကြောင့်လို့ပဲအဲ့လိုကတော့ကျွန်တော်အမြင်ရောပေါ့နော်အများပြည်သူတွေအမြင်လဲအဲ့လိုပဲမြင်နေကြတာပေါ့နော်ဒါကတကယ်လဲကျွန်တော်တို့လည်းအဲ့လိုပဲသုံးတတ်တယ
်ဒီဇင်ဘာလ15ရက်နေ့တုန်းကလည်းဖားကံမှာမြေစာပုံပြိုပြီးအနည်းဆုံးလူ9ဦးသေဆုံးခဲ့ရပေမဲ့တက်ဆိုင်ရာကြောက်စိန်တူဖော်ရေးကုမ္ပဏီကတာဝန်ယူပြန်လည်ဖော်ထုတ်တာမျိုးမရှိခဲ့ပါဘူးခင်ဗျာ